ထောင်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့အပတ်စဉ်တရားရုံးကြားနာမှုတွေနဲ့အမှုသွားအမှုလာအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတာမှာအခုတော့တရားရုံးကြားနာမှု၄ဘက်မြောက်အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့သမ္မတဦးမင်းတို့အပေါ်ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့နေပြည်တော်ကတည်ထန့်တရားရုံးမှာဒီတစ်ပတ်၄ဘက်မြောက်အဖြစ်နဲ့ဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။တော်ဆန်းစုကြည်တို့ဘက်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုတွေဟာဥပဒေကြောင်းအရမမှန်ကန်တာတပ်တွေအထောက်ထားမခိုင်းလုံတာအပြင်ဥပဒေလုံထုံးလုံနည်းနဲ့မညီတာတွေကိုဖော်ထုတ်တင်ပြနိုင်ဖို့ကြိုးပမ်းလာခဲ့ပါတယ်။ဒီတစ်ပတ်အမှုတွေကိုကြားနာစစ်ဆေးတဲ့အခါမှာတော့တော်ဆန်းစုကြည်ကသူ့အပေါ်ဆွဲထားတဲ့အမှုတွေဟာဥပဒေကြောင်းအရမလျော်ကန်တဲ့လုံထုံးလုံနည်းတွေဖြစ်နေတယ်လို့ရှင်းနေတယ်ကိုပြောခဲ့ပါတယ်။ဆိုတော့ဒီအမှုတွေဟာဥပဒေလုံထုံးလုံနည်းတွေနဲ့ဘယ်လိုမညီတာပါလဲ။ဒါနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတူဖြစ်တဲ့တရားလွတ်တော်ရှင်းနေဦးကြည်ဝင်းက
ဒီလိုမျိုးမင်းကြီးဆိုတာဒီလိုမျိုးကြီးကဘယ်လိုလဲဆိုတော့အကျဉ်းဒီဆွဆွခါးသူတယောက်ကိုအထမတွေကတိုက်ရက်ဖွင့်လိုက်ရမှာ။ဒါကြောင့်တိုက်ရက်ဖွင့်လိုက်ရဆိုရင်ပစ္စည်းတွေအဲ့လိုကမိသွားပြီဆိုလို့ရှိရင်ဒါတိုက်ရက်ဖွင့်တိုက်ရက်ဖွင့်ပြီးတော့ကဖမ်းရမှာပေါ့နော်။အဲ့လိုမျိုးပြောရမှာအခုကပုံဘူး။ဒီပြမှုတွေဘာမှမရှိသေးတယ်လေ။သူတို့တင်းရဲ့နေမှာနိုင်ငံတော်အချုပ်ကြီးကောင်စီကအရင်ဘောကာလပြဋ္ဌာန်းလိုက်ပြီးတော့မှဒါအိုက်တီအနေနဲ့လေးလိုက်မှခွာလိုက်တာပဲဆက်သွယ်ပစ္စည်းတွေတယ်လီဖုန်းတွေစကားပြောချက်ပြီးပေါ့ပြည့်ပြီးတော့မှတိုက်ချက်ပြီးဖွင့်တယ်အစအမှုမရှိဘူးရခင်ကလည်းဘာမှအမှုမရှိဘူးဖမ်းပြီးတာမှနောက်မှဒီအမှုတွေဆွဲတဲ့ခါကျတော့ဒါကရဲလို့ထုံးလို့ပြီးရနောက်မှဒါအမှုဆွဲတာပေါ့ဥပမာလေးတစ်ခုကတာဂူရီးယားမှာဆိုလို့ရှိရင်တာဂူရီးယားသမရဘက်ဘက်ဆိုသမရအဟိတောင်းဖတ်ထားဆောင်နေနဲ့အစိုးရဖွဲ့ရသူ့လက်စားမှုနဲ့တရားဖွင့်တာပေါ်ရင်းတော့မှဒါကြီးလာဒါတွေကလုံထုံးလုံကြတာပေါ့နော
်စစ်တပ်ကဖေဖော်ဝါရီ၁ရက်နေ့မနက်လင်းအားကြီးအချိန်မှာဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းပြီးအာနာသိမ့်တဲ့အချိန်မှာဒေါက်ဆန်းစုကြည်ရဲ့နေအိမ်ကနေဆက်သွယ်ရေးစကားပြောဆက်တွေကိုသိမ်းဆည်းရမိတာနဲ့ပတ်သက်ပြီးတော့ပို့ကုံတွင်းကုံဥရေပုံမှ၈ဆက်သွယ်ရေးဥရေပုံမှ69တို့နဲ့အမှုဖွင့်တရားစွဲခဲ့ပါတယ်။ဒီလိုတရားစွဲတဲ့ပုံမှာပြီးခဲ့တဲ့တရက်ခွင်အတွင်းဒေါက်ဆန်းစုကြည်ကိုယ်တိုင်စွဲထားတဲ့မြေပုံနဲ့ခုခံခြေပတာတွေကိုလုပ်ခဲ့ပါတယ
်။မြေစွဲထားတာကမြေပုံကဒါကဒေါက်ဆန်းစုကြည်ကသူ့အစွဲထားတာ။ဒါကမြေပုံကြည့်ပြီးတော့သူ့ကမေးတာဒီဘုံဆိုတာကထုံးစံကအမှုကြီးရာရှိတာဒီဘုံဆွဲပြရမယ်။ဘယ်မှာပဲဘာပဲဖြစ်ဖြစ်အမှုတခုဖြစ်သွားရင်ဒီဘုံဆိုတာဆွဲပြရမယ်။ဒီအမှုကြီးအရာရှိတာအမှုထဲမှာဆက်မတာဘူး။အဲတော်ဆန်းကြီးကဆွဲထားတယ်။ဆွဲထားတာကျွန်တော်ကဒီဘုံကိုကြည့်ပြီးတော့ကျွန်တော်ကမေးတာ။ဘုံကြီးကလည်းဒီဘုံမြင်သလားမမြင်သလားတော့မသိဘူး။ဘုံကြီးအဲ့သက်စရာလည်းမသိတော့။သူကလည်းအမှန်တိုင်းကိုအကုန်လုံးပြောသွားတာ။အဲ့ဒီဘုံကြီးမေးတဲ့အော်ဝဲအဲ့ BBC ကလောနော်လူကြီးရဒီလေးဝကြီးဌာနဝန်လန်းနေပဲတိုင်တာမဟုတ်လားလို့ပြီးတော့ဟုတ်တယ်တဲ့တိုင်တာတဲ့နော်အဲ့ဝန်လန်းကြီးကလည်းဒီလေးဝကြီးဌာနလူကြီးဟုတ်တယ်ဆိုဟုတ်တယ်ဒါပဲပြောတာလေဒေါက်တာဆန်းစုကြည်ကတွေ့တာမဟုတ်ဘူးဆိုတာအရေးလူကြီးကမေးမရဘူးပဲဒီဘူကြီးကြတဲ့ခါကျတော့ရှင်းရှင်းလေးလေးဖြစ်သွားတာပေါ့
ဒေါက်ဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကတော့စကားပြောဆက်တွေဟာသူမရဲ့နေခြံဝင်းအတွင်းမှာရှိတဲ့လုံလုံရေးတပ်ဖွဲ့ဝင်တွေစီကတင်းစီခဲ့တာဖြစ်ပြီးဒေါက်ဆန်းစုကြည်စီကတင်းစီရမိခဲ့တာမဟုတ်ကြောင်းဒါပြင်အဲ့ဒီလုံလုံရေးတွေဟာလည်းပြည်ထရေးဝန်ကြီးဌာနကတာဝန်ပေးခန့်ထားသူတွေဖြစ်ပြီးတော့ပြည်ထရေးကအသုံးပြုတဲ့ပစ္စည်းတွေဖြစ်ကြောင်းတင်ပြခဲ့တယ်လို့တပ်တွေကလည်းအမှုအတွက်အမှန်တိုင်းထွက်ဆိုနိုင်အောင်လှုံ့ဆော်နိုင်ခဲ့တယ်လို့ဆိုရမှာပါဒါပြင်ဇူလိုင်လ6ရက်နေ့ကတော့စစ်ကောင်စီဘက်ကပါတီဘိုကဖေဖော်ဝါရီ9ရက်နေ့နဲ့13ရက်နေ့တွေကထုတ်ပြန်တဲ့ကြေညာချက်နဲ့ဆောင်ကိုတပ်တွေတင်ပြီးငါငါခါခွေးနဲ့ဆွဲထားတဲ့အမှုဟာဒေါက်ဆန်းစုကြည်ပါဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေဟာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတွက်ပြင်ပကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အချိန်ဖြစ်တာကြောင့်တက်တည်မခိုင်ပါဘူးဆိုပြီးတော့တင်ပြခဲ့ကြပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကာလကလည်းအမေရိကန်နိုင်ငံသားဂျွန်ယက်တောဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုခိုးဝင်ဝင်ရောက်ခဲ့မှုနဲ့နားဖစစ်ဆိုးရကဒေါက်ဆန်းစုကြည်ကိုနေအိမ်ကျဲကျုပ်ချမှတ်ထားတဲ့စည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲ့ဒီတော့ကတော့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေကသူမဟာချမှတ်ထားတဲ့စီကံတမတ်ချက်တွေကိုချိုးဖောက်ခြင်းမရှိသလိုအဆိုပါအမေရိကန်နိုင်ငံသားကိုလည်းဖိတ်ခေါ်ခဲ့ခြင်းမရှိကြောင်းလုံခြုံရေးတွေချထားတဲ့ဂျာတဲကအဲ့လိုဝင်ရောက်ခဲ့တာဟာလုံခြုံရေးတွေမှာသာတာဝန်ရှိတယ်လို့တပ်တွေအခိုင်အမာနဲ့ရှောက်လဲခဲ့ကြပေမဲ့အင်းစိန်ထောင်ထဲမှာနားဖအစိုးရဖွဲ့ထားတဲ့တရားရုံးကတော့ဒ တော်ဆန်းစုကြည်ကိုပြစ်ဒဏ်ချမှတ်ခဲ့ဘူးပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ